Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အတန်းရဲ2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါAmerican ပြည်ထောင်စုမှာလူပေါင်း32ဦးတေဆုံးခဲ့ရတဲ့တနက်နေ့ပြစ်ပွားမှုနှစ်ခုဖြစ်သွားခဲ့ပြီးတဲ့နောက်မှာ American သမ္မတကဒီပြည်ထောင်စုတွင်းဖြစ်နေတဲ့လူအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံရတဲ့အခြေအနေတွေချက်ချင်းတုံ့ပြန်ပြီးတော့ကင်တွယ်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့အတွက်မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်ရင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုမှာ73နှစ်အတွင်းလူစုလူဝေးတွင်တနက်ပြစ်ခတ်မှုနှစ်ခုနဲ့ပတ်သက်ပြီးသမ္မတကဘာတွေအရေးယူလှုပ်ဆောင်ဖို့ရှိတယ်လဲဆိုတာကိုသတင်းနဲ့ပြီးတင်ပြပေးဖို့ရှိပြီးဒီနောက်မှာတော
့ And therefore any relationship with the Tatmadaw with the report coming out should be addressed by all these other countries
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့အခြေခံမာဇူကီဒါရုစမန်ရဲ့မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေနဲ့အဆက်အသွယ်မလုပ်ဖို့နိုင်ငံတကာကိုတိုက်တွန်းလိုက်တဲ့အကြောင်းနောက်ဒီကိစ္စကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာတွေကိုတစ်ဆက်တည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်
Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာစနေနေ့က73နာရီတာခြားပြီးတော့ဖြစ်ပွားခဲ့တဲ့တနက်နယ်ပစ်ခတ်မှုတွေကြောင့်လူပေါင်း32ယောက်တည်းမှာတေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရပြီးတဲ့နောက်မှာ American ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပစ်ခတ်တပ်ဖြတ်မှုခံရတဲ့အခြေအနေတွေကိုချက်ချင်းတုံ့ပြန်ကင်တွယ်ဆောင်ရွက်သွားမယ်လို့သမ္မတ Trump ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတ Trump ကအင်မြူရောကနေပြောကြရမှာဒီပစ်ခတ်မှုတွေဟာကြောက်ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့တည်ဆုံးတန်ရာသူတွေနဲ့သူတို့မိသားစုတွေအတွက်ဝမ်းနဲ့ကြေကွဲကြောင်းပြောပါတယ်။လူပြူကြီးစိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြခဲ့တယ်လို့တနက်ဝယ်ရင်မှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်သွားဖို့ပါတောင်းဆိုလိုက်တာပါ။ဒါပေမဲ့လည်းတနက်အတိတ်ကကြတဲ့တနက်ထင်းကျုံရင်ဥပဒေပြဋ္ဌာန်းဖို့ကိုတော့သမရကမပြောတဲ့အတွက်ဒီလိုဖြစ်လာဖို့အတွက်လှုံ့ဆော်သူတွေကအဲ့အတွက်တော့စိတ်ပျက်စရာဖြစ်လာပါတယ်။ဒါပြင်ပြောင်းရွှေ့ဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတည်ကြရတဲ့အခြေအနေမျိုးဖြစ်လာရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာလည်းသမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတရူတန်သဘောထားတွေနဲ့လူပြူကြီးစိုးရေးဝါဒတွေကိုတနိုင်ငံလုံးကတညီတညွတ်ထဲရှုံချမယ်လို့လည်းသမရကပြောဆိုခဲ့တာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအနေနဲ့ငွေကြေးကစားနေတယ်လို့စွပ်စွဲလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်ပေါင်း17နှစ်အတွင်းပထမဆုံးအနေနဲ့ရငွေကိုအမေရိကန်ငွေနဲ့ရှင်းလိုက်ရင်နိုင်ငံရေးရာထိလွယ်ရှလွယ်တဲ့အဆင့်အထိကျသွားအောင်ခွင့်ပြုခဲ့ပြီးမှသမ္မတထရမ့်ကအခုလိုစွပ်စွဲလိုက်တာပါ။အခုလိုတရုတ်ဘက်ကလုပ်လိုက်တာကအမေရိကန်ရဲ့ကုန်သွယ်စစ်ပွဲမှာဒီရငွေကိုအသုံးချဖို့ဖြစ်တယ်လို့ဆိုရမှုတွေမြင့်တက်လာစေပါတယ်။အမေရိကန်သမ္မတထရမ့်က Twitter ကနေမနေ့ကပြောရမှာအခုလိုလောက်တာကိုငွေကြေးကစားတယ်လို့ခေါ်ပါတယ်လို့ပြောလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကပဲဒီလူရက်ကကြီးမားတဲ့ချုပ်ပေါက်မှုကြီးတစ်ခုဖြစ်ပြီးရေရှည်မှာတရုတ်နိုင်ငံကိုအကြီးအကျယ်အားနည်းသွားစေမယ်လို့သတိပေးလိုက်ပါတယ်။တကယ်တော့အမေရိကန်ဒေါ်လာကိုရငွေ 9.3391 အထိ2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အနိုင်ဆုံးဆင့်ကိုကျဆင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်အစိုးရဟာကာလကြာရှည်ဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရပြီးဒီဆန္ဒပြပွဲတွေကလည်းအထွေထွေတပိတ်ကြီးဖြစ်ကံနေတနည်းကနေတနည်းကိုအမြန်ပြောင်းရွှေ့ဆန္ဒပြမှုတွေဖြစ်ပြောင်းလာခဲ့တယ်လို့ဟောင်ကောင်မြို့လယ်ကောင်ကနေတရုတ်ပြည်မကြီးအနာကဒေတာလေးတွေအထိရောက်သွားပြီးတစ်ခါတည်းမှာအကြမ်းဖက်မှုတွေဖြစ်ပေါ်နေတာပါဆန္ဒပြသူတွေကရဲတွေကိုစီပလင်းနဲ့လှုပ်ထားတဲ့ဘုံးတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကလည်းမြေရိုးဘုံးတွေရဘာကြီးစံတွေနဲ့ပြန်လည်ပြီးပစ်ခတ်ခဲ့တာဖြစ်ပါတယ်တနင်္လာနေ့မှာပဲဒါဇင်နဲ့ချီပြီးဖန်ခံကြရတယ်လို့ဒဏ်ရသူတွေလည်းအများပြားရှိနေတာပါဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအမတန်အနည်းဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြောတောက်နောက်ခံပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလင်းကသတင်းတောက်တွေကိုပြောပါတယ်သူကိုယာရုကထွက်ပေးဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေတာကိုသူကပယ်ချလိုက်ပြီးတော့သူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိလာအောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်ဟောင်ကောင်မှာတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးမယ်ဥပဒေမူကြမ်းဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုသတင်းကိုဗတ်ဇက်တိုက်ကြားမြင့်လာပြီဖြစ်ပါတယ်
အိန္ဒိယနိုင်ငံအနေနဲ့ကက်ရှမီးယားပြည်နယ်ကိုပိတ်ထားတဲ့ဆယ်စုနှစ်ပေါင်းများစွာကြာအထူးအဆင့်တန်းကိုရှုပ်သိမ်းလိုက်ပါတယ်။ဟိန္ဒူကြီးဆိုတဲ့အိန္ဒိယဆိုအနေနဲ့မွတ်စလင်ကြီးဆိုတဲ့ဒီကက်ရှမီးယားဒေသအခွင့်အရေးတွေကိုပယ်ဖျက်လိုက်တဲ့အတွက်တံပြန်တုံ့ပြန်မှုတွေဖြစ်လာမှာကိုလုံခြုံရေးရစိုးရိမ်မှုတွေဖြစ်လာနေပါတယ်။ဒီကက်ရှမီးယားပြည်နယ်ထဲမှာလုံခြုံရေးရနှိမ်နင်းမှုတွေပြုလုပ်ပြီးနိုင်ရီအနှံငယ်အတွင်းမှာအိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှာကလွှတ်တော်ကိုမနေ့ကအခုလိုကြေညာလိုက်တာပါ။ပြည်ထောင်စုဝန်ကြီးရှာကကက်ရှမီးယားပြည်နယ်အနေနဲ့နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးကိစ္စတွေကလွဲပြီးတော့အခြားကိစ္စအားလုံးကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိတဲ့ဥပဒေအပိုက်380ကိုရုပ်သိမ်းတဲ့ဥပဒေကိုသမ္မတကလက်မှတ်ထိုးပြီးပြီလို့ဆိုပါတယ်။ဒါအပြင်ကက်ရှမီးယားပြည်နယ်ပြည်ပကလူတွေအနေနဲ့ကက်ရှမီးယားပြည်နယ်ရဲ့အခြေချခွင့်မြေဝယ်ခွင့်ပြည်နယ်အစိုးရလွတ်လွတ်ခွင့်တွေကိုပိတ်ပင်ထားမှုကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းခဲ့ပါတယ်။ဒီပေါ်ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကအခုလောက်ရကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဲ့ဖုန်းပြောပြီးကြေညာချက်ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တံငမနေခင်တင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလူခွင့်ချုပ်ပေါက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့နဲ့မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်ဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတရားစင်လောက်ဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ဖို့အတွက်အားပေးရာရောက်နေနိုင်တဲ့အတွက်သူတို့နဲ့ဆက်သွယ်မှုတွေဖျက်တောက်ဖို့အချက်လက်ရှာဖွေအဖွဲ့ကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်တာပါ။မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းလို့စီးပွားရေးလုပ်ငန်းကြီးနှစ်ခုအပါအဝင်မြန်မာစစ်တပ်ကချုပ်ကင်လေပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကနေရွန်ဂျာမွတ်စလင်တွေကိုချိန်မုံမှုအပါအဝင်မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွက်ငွေကြေးထောက်ပံ့မှုတွေပေးနေကြောင်းကုလအချက်လက်ရှာဖွဲ့ရဲ့တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးစကားကလေးကဆိုရင်ပြည်ရင်းစီးပွားရေးလုပ်ငန်း45ခုကနေဒေါ်လာ10သန်းကျော်စစ်တပ်ကိုကူညီထပ်ပံခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာတက်မတော်နဲ့ဖက်ဆက်လုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုတည်းမနဲ့ရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုကလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးလုပ်ကင်နေကြတယ်လို့လည်းဖော်ပြထားပါတယ်။ Israel, India, Korea နဲ့တရုတ်ကအစိုးရပိုင်းလုပ်ငန်းတွေပါဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုမှာပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေပြစ်မှတ်ထားအရေးယူဒဏ်ခတ်မှုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာစီးပွားရေးရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာစစ်တပ်နဲ့မပတ်သက်ဖို့အစီရင်ခံစာထဲမှာတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါဘာမှမတုံ့ပြန်သေးပါဘူး
။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်မစ်ဆိုင်းဒုံးတရွက်ကိုပြစ်လွှတ်လိုက်ပြီလို့အမေရိကန်နဲ့ပြစ်လွှတ်လိုက်ပြီးအမေရိကန်နဲ့တောင်ကိုရီးယားဖူးတွဲစည်းလေးချက်ကနေပေါ်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒီနေ့မနေ့စောစောပိုင်းမှာပဲမစ်ဆိုင်းဒုံးတွဲတစ်ခုကိုပြစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။အခုလိုပြစ်လွှတ်ခဲ့တာကဒီပတ်ထဲစတင်ခဲ့တဲ့အမေရိကန်တောင်ကိုရီးယားပူးတွဲစစ်ဆင်ရေးလေ့ကျင့်မှုကိုမချေနှချောင်းပြသလိုက်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနဘက်ကလည်းဒီအမေရိကန်တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်ခန်းတွေကိုဝေဖန်တဲ့ကြေညာချက်ထုတ်ပြီးမှအခုလိုပြစ်လွှတ်ခဲ့တာပါ။ဒီကြေညာချက်ထဲမှာပဲအခုတော့မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုရပ်ဆိုင်းပြီးလမ်းသစ်ထွန်းတော့မယ်လို့သတိပေးထားပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရာရှိသူကဒီပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားဘက်ကလှည့်ပြမှုမျိုးစုံသုံးအကြောင်းပြချက်တွေပြနေပေမဲ့သူတို့ရဲ့ရန်လုံမှုတွေကိုဘလို့မှဖုံးကွယ်စေချောဖြစ်လို့မရဘူးလို့နိုင်ငံပိုင် KCN နဲ့သတင်းဌာနမှကြေညာချက်ထုတ်ပြောလိုက်ပါတယ်ခင
်ဗျ။ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ် Dayton တွေမှာစနေနေ့ကတနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း30ကျောက်ထဲမှာနေတေဆုံးပြီးခဲ့တဲ့နောက်တနက်ထိန်းချုပ်ရေးဆိုင်ရာဥပဒေပုံမတင်းချက်စွာချထားဖို့နိုင်ငံတလွှားတောင်းဆိုမှုတွေတိုးလာပါတယ်။အဲဒီချိန်မှာပဲနိုင်ငံတွင်းတနက်ရောင်းဝယ်ရေးမှာအဓိကနေရာမှာရှိတဲ့ NFA American Rifle အသင်းကြီးမှလည်းသူ့ခေါင်းဆောင်ပန်းချာအငင်းပွားမှုတွေအရှုပ်တော်ပုံတွေနဲ့ပြဿနာတွေဖြစ်နေတာပါ။တနက်ကင်ဆောင်ခွင့်ဟာရပိုင်ခွင့်တစ်ခုဖြစ်ကြောင်းတောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေဟာတနက်ထိန်းချုပ်မှုဆိုင်ရာတင်းကျပ်တဲ့ဥပဒေတွေမထုတ်ပြန်ရတဲ့ NRA ကိုပဲဥဆောင်မှုပြောကြားလေးရှိပါတယ်။ဒီဖွဲ့ကြီးကလည်းတနက်ထိန်းချုပ်မှုဆိုင်ရာဥပဒေတွေမထုတ်ပြန်ရတဲ့လွှတ်တော်မှတ်တွေကိုဆဲဆောင်ပြောဆိုလေးရှိတဲ့အကြီးဆုံးအဖွဲ့ကြီးလည်းဖြစ်ပါတယ်
။ဆာဗီယာအရှေ့ပိုင်းခရက်ရှ်နိုယက်စ်ခရိုင်ကအာနစ်မြို့ရှိစစ်စခန်းမှာလက်နက်ခဲယမ်းသူလောင်ယုံမိလောင်ခဲ့ပြီးပောက်ကွဲမှုတွေဖြစ်ပွားလို့လူအနည်းဆုံး10ဦးထဏ်ရခဲ့တဲ့အတွက်မြို့နေလူထောင်ပေါင်းများစွာကိုဘေးကင်ရာကို ရှင်းပြောင်းခဲ့ရပါတယ်။မနေ့ကပောက်ကွဲမှုကြောင့်စစ်သားထုတည်ဆုံးပြီးအခြားရှိဦးလက်တရားနဲ့ရရှိခဲ့တယ်လို့တက်သတင်းဌာနကဖော်ပြလိုက်ပါတယ်။ဒီစစ်ကမ်းကနေမိဂိုလုံးကြီးတွေထွက်လာပြီးပောက်ကွဲမှုတွေတွေ့ရတဲ့ဗီဒီယိုကိုလူမှုကွန်ရက်ဒီမှာဖော်ပြထားခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုးပြည်နယ်ဒေးတန်မြို့တွေမှာစနေနေ့က73နာရီတာချပီဖြစ်ခဲ့တဲ့တနက်နဲ့ပစ်ခတ်မှုတွေကြောင့်လူပေါင်း31ယောက်ထက်မနည်းသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နိုင်ငံရဲ့စိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့ပြောဆိုလိုက်တဲ့အပြင်အခုလိုလူတွေအစုလိုက်ပစ်ခတ်တပ်ဖြတ်မှုအခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်ဖို့လှုံ့ဆော်မယ်လို့လည်းကတိပေးလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကတော့ဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်တင်ရှုံချလိုက်ပြီးအမုန်းတရားပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
American ပြည်ထောင်စုတောင်ပိုင်း Texas ပြည်နယ်တွေကနေဆက်မြို့ကလေးတစ်မြို့ဖြစ်တဲ့ El Paso နဲ့ Ohio ပြည်နယ် Dayton မြို့တွေမှာဖြစ်ပွားခဲ့တဲ့တနက်ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တာကြောင့်ဒေသခံတွေဟာဝမ်းနည်းမှုနဲ့တူထိတ်လန့်တုန်လှုပ်နေကြဆဲဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအင်မီရော်ကနေပြောကြရမှာတော့ဒီပစ်ခတ်မှုတွေဟာကြောက်မဲ့ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့တည်ဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းချေကွဲရကြောင်းပြောပါတယ်။ဒါအပြင်ဒီလိုလူအစုလိုက်သေးသေးတဲ့ပစ်ခတ်မှုတွေရပ်ဆဲသွားနိုင်မယ့်အဖြေရှာဖို့ပါတီကြီးနှစ်စလုံးလက်တွဲပြီးလှုံ့ဆော်ဖို့လည်းပန်ကြားလိုက်ပါတယ်။ဒီလိုပစ်ခတ်မှုတွေဖြစ်ပွားစဉ်အောင်လှုံ့ဆော်နေတဲ့အထက်မှာဗီဒီယိုဂိမ်းကစားနည်းတွေနဲ့အင်တာနက်ထဲကဆိုးရတဲ့အပန်းဖြေမှုမျိုးတွေလည်းပါနေတယ်လို့အပြစ်တင်ခဲ့တယ်လို့နိုင်ငံတွင်းစိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့လိုအပ်နေကြောင်းလည်းပြောပါတယ်
။ We must reform our mental health laws to better identify mentally disturbed
individuals. ဒီမှာမှုကျူးလွန်နိုင်တဲ့လူပုဂ္ဂိုလ်တွေရဲ့စိတ်အနေအထားကိုပို့ပြီးကောင်းကောင်းခွဲခြားသိရှိနိုင်အောင်ကျွန်တော်တို့ရဲ့စိတ်ကျန်းမာရေးဥပဒေတွေကိုပြန်ပြင်ရမှာပါ။ဒါ့အပြင်ဒီလိုလူတွေကိုကုသမှုခံယူနိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သူတို့ဆန္ဒအလျောက်ခွဲခြားထိန်းသိမ်းဖို့လည်းလိုအပ်ရင်လုပ်ရမှာပါပြစ်ခတ်မှုလုပ်တာကစိတ်မကျန်းမာမှုနဲ့အမုန်းတရားကလုပ်တာပါတနက်မဟုတ်ပါဘူ
းအခုလိုအစုလိုက်တက်ဖြတ်မှုကျွလွန်သူတွေနဲ့အမုန်းတရားကြောင့်ရာဇဝတ်မှုကျွလွန်သူတွေကိုတေရန်ပေးဖို့လည်းတမရကတောင်းဆိုလိုက်ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပြစ်ခတ်တက်ဖြတ်မှုခံရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်နိုင်အောင်ဆောင်ရွက်သွားမယ်လို့လည်းတမရကကတိပေးခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအမုန်းတရားနဲ့ခွဲခြားဆက်ဆံမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့တောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဗင်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General condemns in the strongest terms the terrorist attack in El Paso, Texas.
ကုလသမဂ္ဂနေ့က Texas ပြည်နယ် El Paso မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကအပြင်းထန်ဆုံးအုံနှုံးတွေနဲ့ရှုံချပါတယ်။နောက်နိုင်ရီပိုင်းမှာခြားပြီး Ohio ပြည်နယ် Dayton မြို့မှာအစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့အတွက်လည်း NOB ထိတ်လန့်တုံ့လှုပ်ခဲ့ရပါတယ်။ El Paso တိုက်ခိုက်မှုမှာသေဆုံးခဲ့ကြရတဲ့မက္ကဆီကိုနိုင်ငံသားအများအပြားနဲ့အတူထိခိုက်သေဆုံးခဲ့ရသူတွေမိသားစုဝင်တွေချစ်ခင်မြတ်နိုးရသူအားလုံးအတွက်တွင်ရမှုချုပ်ကဝန်내ခြေခွဲရပါကြောင်းနဲ့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတွေရဲ့အစိုးရနဲ့ပြည်သူတွေနဲ့အတူတသားတည်းရပ်တည်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်အမုန်းပွားမှုလူမျိုးရေးဘာသာရေးခွဲခြားမှုနိုင်ငံခြားသားကြောက်ရွံ့မှုတို့လိုခွဲခြားဆက်ဆံမှုပုံစံအမျိုးမျိုးအပေါ်အခြေခံတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အားလုံးလက်တွဲလှုံ့ဆော်ဖို့လိုအပ်တယ်ဆိုတာကိုလည်းတွင်ရမှုချုပ်ကအလေးနက်ပြောပါတယ်။
73နိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကလူပြူကြီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြားခဲ့တယ်လို့တနက်ဝဲယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတင်းတင်းကြပ်ကြပ်လုပ်ဖို့ပါတောင်းဆိုပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိုတော့သမ္မတကမပြောခဲ့ပါဘူး။ရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတေချရတဲ့အခြေအနေမျိုးတွေဖြစ်ရတာလို့ဝေဖန်သူတွေကပြောဆိုနေတဲ့အပေါ်မှာသမရကတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတည်ယူတဲ့သဘောထားတွေနဲ့လူပြူကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတင်းကြီးတညွတ်ထဲရှုံချရမယ်လို့လည်းသမရကပြောဆိုခဲ့တာပါ။အခုလိုအစုလိုက်တင်းဆုံရတဲ့ပြစ်ခတ်မှုတွေဇက်တိုက်ပေါ်ပေါက်လာတဲ့အတွက်တနက်ထိန်းချုပ်ရေးလုပ်ဖို့နိုင်ငံတလွှားမှာတောင်းဆိုမှုတွေလှုပ်လာကြပါတယ်။ ဒေတန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေတန်မြို့ကော်မရှင်နာမင်းကြီးခရစ်စတိုဖာရှောကနိုင်ငံတွင်တနက်ထင်းချုပ်ရေးဆိုင်ရာဥပဒေမရှိတဲ့အတွက်စိတ်ပျက်ရကြောင်းပြောပါတယ
် We've had great sadness over the last many hours but now it's really turning to anger anger about the lack of
ပြီးခဲ့တဲ့နေ့တွေအတွင်းတိတ်ကိုကြေကွဲဝမ်းနေစရာတွေနဲ့ကျွန်တော်တို့ကြုံခဲ့ရပါတယ်ဒါပေမဲ့အခုတော့အဲ့ဒါကဒေါသအဖြစ်ပြောင်းသွားပါပြီဒေါသဖြစ်ရတာကတနက်ထင်းချုပ်မှုမလုပ်နိုင်တဲ့အတွက်ပါဒီလိုတနက်နဲ့အကြံဖက်တာမျိုးခံရတာကျွန်တော်တို့ဒေတာကပထမဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်လာမှာမဟုတ်ပါဘူးဒါပေမဲ့တခုခုတော့လုပ်ရမှာပါဒီနိုင်ငံနဲ့လူမှုအတိုင်းအဝန်တင်တနက်ထင်းချုပ်ရေးလုပ်ဖို့ဘ ਹੁ အစိုးရကိုရလွတ်တော်ကိုပါတွန်းအားပေးဖို့ကျွန်တော်တို့လုပ်ရတော့မှာပ
ါ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ်ဒေတာမျိုးတွေမှာဖြစ်ပွားခဲ့တဲ့အကြံဖက်ပြစ်ခတ်မှုတွေအတွင်းတည်ဆုံးခဲ့ကြသူတွေကိုလေးစားတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်လမ်းကို9ရက်ကြာထပ်ဝက်လွှင့်ထူထားကြဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာပါ
ရုရှားနိုင်ငံမြန်မာနိုင်ငံရဲ့ဒီမိုကရေစီလှည့်ပြောင်းအတွက်လူထုတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူထုလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူထုတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုံ့ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်။နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့ဒီလူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲ။ရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုကတော့မြန်မာဆရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာတပ်မတော်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ယင်းဤမြုပ်နှံမှုတွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်လည်သုံးသပ်ဆောင်ရွက်ဖို့တီးခြားလွတ်လပ်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ဥက္ကဋ္ဌကတိုက်တွန်းလိုက်ပြီးဒီလိုမှမဟုတ်ရင်တစ်ချိန်မှာဥပဒေကြောင့်အရေးကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့ FFM ရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ VOA က Skype ကတဆင့်တက်ရိုက်ဆက်သွယ်မေးမြန်းခန်းမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအကြောင်းဖော်ပြထားတဲ့အစီရင်ခံစာမှာအဓိကပေးချင်တဲ့အချက်တွေကိုမှတ်အင်ချင်းနိုင်ကစတင်မေးမြန်းတာမှာ Mr. Darusaman ကအခုလိုစပြီးဖြေကြားပါတယ
် The main message of the report is to establish indisputable linkage between the extra budgetary resources that the Tatmadaw
ဒီစီရင်ခံစာကအဓိကထုတ်ပေါ်လိုက်တဲ့ချက်ကတော့မြန်မာတပ်မတော်အနေနဲ့နိုင်ငံရဲ့စစ်အသုံးစရိတ်ဘတ်ဂျက်အပြင်အခြားဝင်ငွေတွေရနေတယ်ဆိုတော့ဘလို့မှငြင်းလို့မရတဲ့ကွင်းဆက်ဖြစ်ပါတယ်။ဒီရလာတဲ့ဝင်ငွေတွေကိုစစ်မဲ့ရေးရအရသာမကသိုးအားပြင်းထန်လာတဲ့လူခွင့်ချိုးဖောက်မှုတွေဖြစ်စေတဲ့စစ်စင်ရေးတွေမှာထိထိရောက်နဲ့အသုံးချနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုအပေါ်ဝင်ငွေဘတ်ဂျက်တွေဟာတက်မတော်ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေစီကအကျိုးမြတ်တွေဖြစ်တယ်ဆိုတာကျွန်တော်တို့အထောက်အထားတွေနဲ့တွေ့ခဲ့ပြီးတော့တက်မတော်ရဲ့လူခွင့်ချုပ်ဖောက်ကျွလွန်မှုတွေကိုအထောက်အကူပြုနေတယ်ဆိုတာအထင်ရှားပြသနေတယ်ဆိုတာဒီအစီရင်ခံစာမှာအဓိကထုတ်ဖော်ထားပါတယ
်အဲ့တော့ဒီမြန်မာတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ဆိုရင်လက်တွေ့မှာဖြစ်နိုင်ပါမလားရှင
် Well that is why now we are calling for the business community to cut off relations with the Tatmadaw
ဒါကြောင့်လေစီးပွားရေးတိုင်းဝန်ကိုကျွန်တော်တို့တောင်းဆိုနေတာကတက်မတော်နဲ့ဆက်ဆိုင်မှန်သမျှကိုဖျက်ဖြစ်ဖို့ဖြစ်ပါတယ်စစ်တပ်နဲ့မပတ်သက်တဲ့စီးပွားရေးလုပ်ငန်းအတိုင်းဝန်ကိုရွေးချယ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်စစ်တပ်ဟာရသားအုပ်ချုပ်မှုအောက်မှာရှိနေဖို့လိုအပ်နေတာပါအဲ့ဒီခါကျမှစစ်တပ်အနေနဲ့သူတို့ကြိုက်တာသူတို့လုပ်ခွင့်မရမှာဖြစ်တယ်လို့ပိတ်ဆို့တန်ခတ်တာမျိုးလည်းလုပ်เสียမလို့တော့ဘူးပေါ့ဒါကြောင့်ပထမဆုံးလိုရမှာကတက်မတော်အနေနဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရတာတဲ့ပုံစံမျိုးနဲ့ပြုမှုနေတဲ့တက်မတော်စီးပွားရေးလုပ်ငန်း Empire အမည်စရင်အပြည့်စုံပြည့်စုံထားတဲ့စာမျက်နှာ130ရှိတဲ့အစီရင်ခံစာပါအချက်တွေကိုအတိမတ်ပြုဖို့ဖြစ်ပါတယ်စစ်တပ်ကိုအရသာဆိုးရရောလွှတ်တော်ကပါထိန်းချုပ်ထားနိုင်စွမ်းအခုမရှိပါဘူး
အခုမြန်မာစစ်တပ်ဟာအိန္ဒိယနဲ့စီးရေးဆက်ဆံရေးမှာအခိုင်အမာရှိနေတာနောက်တရုတ်နဲ့ရုရှားကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာ စီးပွားရေးမှာကြည့်မယ်ဆိုရင်လည်းတရုတ်ပါဝင်ဒီအခြားအာရှနိုင်ငံတွေကမြန်မာနဲ့ပူးပေါင်းလှုပ်ဆောင်နေတာဒီမြန်မာနိုင်ငံကိုလာပြီးရင်းနှီးမြှုပ်နှံမှုတွေရှိနေတာဆိုတော့ဒီလိုတက်မတော်စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့ဆိုတာထိရောက်မယ်လို့ထင်ပါလားရှင
်။ Well, that is not for us to speculate. Our task was to lay out the facts and we have done so.
မန်းစာပြောဆိုတာကကျွန်တော်တို့အလို့မဟုတ်ပါဘူးကျွန်တော်တို့လူကအချက်လက်တွေကိုဖော်ထုတ်တင်ပြဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လှုပ်ဆောင်ခဲ့ပြီးပါပြီဒါကတော့တက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လူခွင့်ချိုးဖောက်မှုတွေဆက်ဆက်မှုရှိနေတယ်ဆိုတာပါဒီအစင်ကစားထွက်ပေါ်လာတာလည်းမြမပြည်သူတွေလူငယ်တွေအနေနဲ့တန့်ရှင်းတဲ့တက်မတော်ဖြစ်ဖို့ဆိုတဲ့ပြင်းပြတဲ့ဆန္ဒအပေါ်မှာတုံ့ပြန်မှုဖြစ်ပါတယ်တိုင်းပြည်ကာကွယ်ရေးအတွက်ကိုပဲအာရုံစိုက်နေတဲ့ professional တက်မတော်ဖြစ်စေချင်တာပါတခြားတိုင်းရင်းသားတွေနဲ့ပြည်ပခဖြစ်တာကိုလူလာတဲ့တက်မတော်မျိုးသူတို့မမြင်ချင်ကြပါဘူး။တိုင်းရင်းသားလူမျိုးစုအားလုံးပါဝင်တဲ့ညီညွတ်တဲ့တက်မတော်မျိုးပဲသူတို့ဖြစ်စီချင်ပါတယ်။ဗိုလ်ချုပ်တွေကိုအကာအကွယ်မပေးဘဲတိုင်းပြည်ကိုအကာအကွယ်ပေးတဲ့တက်မတော်ကိုပဲဖြစ်စီချင်ကြပါတယ်။ဒါကြောင့်အစိုးရကစားမပါတဲ့တက်မတော်နဲ့ဆက်ဆက်မှုရှိနေတဲ့စီးပွားရေးလုပ်ငန်းမှန်သမျှတခြားနိုင်ငံတွေအနေနဲ့စစ်ဆေးကြည့်ရှုပြီးတက်မတော်နဲ့ပတ်သက်နေတဲ့လုပ်ရမှန်သမျှကိုဖြေရှင်းဖို့လိုပါတယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတက်မတော်ရဲ့လူသားထုပေါ်ရာဇဝတ်ကျွလွတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့အချက်ကိုတက်တည်ပြနိုင်မယ်ဆိုရင်သူတို့တွေလည်းနောက်ဆုံးမှာတရားဥပဒေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်။ဒါဆိုရင်အခုဒီကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထားတဲ့ဒီမြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကို ICC ခုံရုံးတင်ဖို့ကိစ္စဒါမှမဟုတ်ရင်အခြားနိုင်ငံတကာတရားရုံးတွေကနေပြီးတော့စစ်ဆေးအရေးယူဖို့ကိစ္စပေါ့နော်။အဲ့ဒီအခြေအနေရောအခုဘယ်လိုရှိပါလဲရှင်။
Well, yes, the fact-finding mission has worked for the last 2 years.
Fact-finding mission အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဆိုတော့အခုတွေ့ရှိချက်တွေကိုနောက်ထပ်အသစ်ဖွဲ့ထားတဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကတော့လူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ပါပဲ။အဲ့ဒီအဖွဲ့ဆောင်ရွက်မဲ့လုပ်ငန်းတာဝန်တွေကတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပါဝင်ကျွန်တော်တို့အမည်တွေနဲ့အတိအကျဖော်ထုတ်ထားတဲ့စုစုပေါင်းမြန်မာစစ်ဗိုလ်ချုပ်6ဦးကိုတရားစွဲဆိုဖို့လိုအပ်တဲ့အရာတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီတော့ရက်ဆက်ကြံကြုံမှုတွေမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုတရားစွဲဖို့ဆောင်ရွက်မဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုထောက်ခံပံ့ပိုးဖို့အပိုင်းကိုတော့နိုင်ငံတကာတာဝန်ကကုဖတာကိုဆုံးဖြတ်မှာဖြစ်ပါတယ
်။အခုလိုဒီ FFM အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာတက်မတော်ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်ပါလဲရှင့်။
We gave a copy of the report to the Myanmar government through the mission in Geneva 2 weeks ago and we have not received any
response. ဆင်ကိုဂျနီဗာကုလသမဂ္ဂမှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတဆင့်မြန်မာဆိုအစီကိုလွန်ခဲ့တဲ့နှစ်ပတ်ကတည်းကပေးပို့ခဲ့ပါတယ်။အခုချိန်ထိတော့ဘာတုတ်ပြန်ကြမ်းမှမရသေးပါဘူး။အခုတော့အစီရင်ခံစာကိုဒီနေ့ကျွန်တော်တို့ထုတ်ပြန်လိုက်ပါပြီ။ဒီတော့မြန်မာဆိုအပဲဖြစ်ဖြစ်မြန်မာတက်မတော်ပဲဖြစ်ဖြစ်မှတ်ချက်ပေးတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့ကြိုးစားပါတယ်။အစိုးရကစားမထုတ်ပြန်ခင်လွန်ခဲ့တဲ့ဆယ်လောက်ကတည်းကအစိုးရကစားအပြည့်အစုံကိုသူတို့ကိုပေးထားပြီးသူတို့ရဲ့တုံ့ပြန်ချက်တွေကိုအစိုးရခန်းစားရဲ့နောက်ဆက်တွဲမှာဖော်ပြဖို့ပါဒါပေမဲ့သူတို့ဘက်ကဘာမှတုံ့ပြန်မှုမရှိခဲ့တဲ့အတွက်ကျွန်တော်တို့အခုလိုအစိုးရခန်းစားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်တကယ်လို့သာဂျနီဗာမှာရှိတဲ့မြန်မာကိုယ်စားလှယ်ရုံးကအချိန်မီတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့အစိုးရခန်းစားကဒါတွေကိုနောက်ဆက်တွဲအနေနဲ့ထည့်သွင်းဖော်ပြမှာဖြစ်ပါတယ
်ကုလအချက်လက်ရှာအဖွဲ့ရဲ့အပိသက်အစိုးရခန်းစားကိုတော့နောက်လ7 လမှာကုလလူခွင့်ရေးကောင်စီကိုတင်သွင်းမှလည်းဖြစ်ပါတယ်။တဆက်ထဲမှာပဲတီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကမြန်မာစစ်တပ်နဲ့ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့နိုင်ငံတကာကိုတိုက်တွန်းပါတယ်။အခုလိုတိုက်တွန်းချက်တွေကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါမြန်မာတက်မတော်ရဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြန်မာနိုင်ငံဥပိုင်စီးပွားရေးကုမ္ပဏီလီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့လက်အောက်ရှိကုမ္ပဏီပေါင်း140ကျော်နဲ့နှီးစက်တဲ့ခရိုနီကုမ္ပဏီတွေကမြန်မာစီးပွားရေးမှာအကြီးအကျယ်ဝင်ငွေရထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်မြန်မာတက်မတော်အနေနဲ့အခုလိုတက်စီးပွားရေးသီးသန့်ဝင်ငွေသာမရှိဘူးဆိုရင်အစိုးရကပေးတဲ့ဘတ်ဂျက်အပေါ်သာမှီခိုးရပြီးလူခွင့်ရချူဖောက်မှုတွေကိုလွလွလပ်လပ်မလုပ်နိုင်ပဲအရသာဆိုးရကိုပြန်တင်ပြနာခံရမှာဖြစ်တယ်လို့မနေ့ကထုတ်တဲ့ဒီအစီအကံစာမှာဖော်ပြလိုက်ပါတယ်။အဲဒီတော့မြမတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကနေချက်ချင်းအရေးယူပိတ်ဆို့တာတွေလုပ်ပေးဖို့ဒီအစီအကံစာမှာထောက်ပြလိုက်တာကြောင့်နိုင်ငံတကာကုမ္ပဏီတွေပေါ်တက်ရောက်နိုင်မှုကိုမေ့ရမှာ ဂျော့ချ်တောင်တက္ကသိုလ်ကဂုံးလူဆောင်ပါမောခါနဲ့မြမအရေးကျွမ်းကျင်သူဒေးဗစ်စတိုင်ဘတ်က
It may have some impact on western companies.
နောက်နိုင်ငံကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုတချို့ရှိနိုင်ပါတယ်။ American ကုမ္ပဏီတွေပေါ်တော့ဖြစ်နိုင်တာသိပါတယ်။ EU ကုမ္ပဏီတွေပေါ်လည်းဖြစ်မယ်ထင်ပါတယ်။ဒါပေမဲ့ဂျပန်၊တရုတ်၊ကိုရီးယား၊နောက်ဟောင်ကောင်၊စင်ကာပူစတဲ့နိုင်ငံတွေကကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုရှိမှာမဟုတ်ပါဘူး
။ဒါပေမဲ့ American အခြေစိုက်ကချင် Alliance ဘက်ဥက္ကဋ္ဌGomsan and Sanga တော့တက်ရောက်မှုရှိနိုင်တယ်လို့ဆိုပါတယ
်။အရင်တော့ဒီလိုမျိုး genocide ဆိုတဲ့အတုံးလုံးပမာပြည်နဲ့အဲတွဲထားတဲ့အတုံးလုံးအဲဒီအတုံးလုံးကိုတွဲရတာဆိုမရှိခဲ့ပါဘူးဗျ။အခုကလုံခြုံရေးကောင်စီကနေပြင်ကဒီဇိုင်းမမတ်ပါဝင်နေတယ်ဒီဟာနဲ့ပတ်သက်မှာဆွေးနွေးနေတဲ့ခဏတွေကအခုတော်တော်ကြာလာပါပြီဗျ။ကြာလာမှနောက်ထပ်ဒီလိုမျိုးလူအဲဥမာဗျအမေရိကန်နိုင်ငံကိုဆိုရင်လုံခဲ့တဲ့နှစ်အထိတောင်းကနန်း22တိုင်းတော့ကိုဘာဗီယာတူတွေကရောက်ရှိနေတဲ့ကဏ္ဍတွေရှိရဲ့နောက်ဥမာဘင်္ဂလားဒေ့ရှ်မှာဆိုအခုရိုဟင်ဂျာဒုက္ခတွေတိတ်နဲ့တန်းနဲ့နှီးပါဖြစ်နေပြီဒီလိုမျိုးတွေကအရင်ကကျွန်တော်မှရှိခဲ့တယ်ရှိခဲ့မယ်ဒီလောက်ကြီးဆိုးဆိုးရွားရွားမရှိဘူး
ဒီကုလသမဂ္ဂအစည်းအဝေးခန်းစာထဲမှာပဲမြောက်ကိုရီးယားတရုတ်ရုရှားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံကကုမ္ပဏီတွေအနေနဲ့မြန်မာတက်မတော်ကိုလက်နက်ရောင်းချနေကြောင်းထုတ်ဖော်ထားတာကြောင့်ဒီလက်နက်တင်ပို့မှုတွေပေါ်တက်ရောက်မှုရှိနိုင်မှုကိုမေးရမှာကွန်ဆန်က
ရှိတယ်ဗျအခုဥမာဒီမြောက်ကိုအဆုံးဆုံးပြောမှာဆိုကဘာနဲ့ဆက်ဆက်မှုအနည်းဆုံးမြောက်ကိုရီးယားတောင်မှအခုတခြားကိစ္စနဲ့ပတ်သက်မှာအာဖရိကတို့တခြားနိုင်ငံတွေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်မှာတော်တော်ကြီးခံနေရတဲ့အခြေအနေရှိပါတယ်ဒီစီးပွားရေးပိတ်ဆို့မှုဆိုတာကအခုတရုတ်နိုင်ငံသားလက်ရှိအခြေအနေမှာဒီကုန်သွယ်ရေးနဲ့ပတ်သက်မှာပိတ်ဆို့မှုတချို့အတင်းကျပ်ခံနေရဟာကိုဒီနေ့လိုမျိုးဆိုရင်သူတို့ရဲ့ဒီ RMB ကိုချော့ချတာမျိုးအဆင့်တောင်ရောက်သွားတယ်ဆိုတော့ဂယုမစိုက်တယ်သူတို့ဒီဟာကတော့တိတ်အလေးမထားဘူးလို့ကတော့ပြောလို့အယောင်ထက်ပါတယ်ရှိရစကလုံးတစ်ခုပါအဲ့ဆိုဗမာပြည်နဲ့ပတ်သက်မှာဒီစက်တက်နဲ့ပတ်သက်ပြီးမှာက genocide ဆိုတဲ့စကလုံးကသူတို့အခုလက်ရှိဗမာစက်တက်နယ်ကဒီရိုဟင်ဂျာနဲ့ပတ်သက်မှာ genocide ဆိုတဲ့စကလုံးတွေတုံးနေရရှိရဆိုတော့ Israel ဆိုရနေပြီးတော့ဒီဟာကသူတို့ရဲ့ပြည်တွင်းနိုင်ငံရေးအရတောင်မှခဝေးဝေးနေရတဲ့အဆင့်ရောက်လာတယ်ပဲဆိုတော့ကျွန်တော်အခုမြင်နေရပါ
ဘာဒါပေမဲ့ပါမခဆိုင်ဘက်ကတော့ဒီလက်နက်ရောက်ချမှုတွေပေါ်တက်ရောက်မှုမရှိဖို့များတယ်လို့ဆိုပါတယ
် Probably not. Reason is that Myanmar is not on everybody's immediate attention.
တက်ရောက်မှုမရှိဖို့ကများပါတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ဂျာအရေးကလွဲလို့ချက်ချင်းဦးစားပေးလုပ်ရမယ်လို့မမြင်ကြသေးတာရဲ့။နောက်ရိုဟင်ဂျာအရေးမှာတော့သမ္မတဒေါ်နယ်ထရန့်ရိုဟင်ဂျာနဲ့တွေ့ချိန်မှာသူဘယ်နိုင်ငံကလာမန်းမသိခဲ့တာတွေကြောင့်ပါဒီလူမှုအတိုင်းဝိုင်းမှာတကယ်ပြင်းပြင်းထန်ထန်ဖြစ်နေတာတွေကိုတည်တည်ချာချာနားမလည်ကြပါဘူ
းဒါအပြင်ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံကစီးပွားရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ KBZ အုပ်စုနဲ့ Max မြန်မာတို့ကိုစစ်ဆေးရေးယူဖို့တောင်းဆိုထားတဲ့ပေါ်တက်ရောက်နိုင်မှုကိုမေးရမှာပမခစတိုင်ဘက်ကဒီကုမ္ပဏီတွေအနေနဲ့အရင်စစ်ဆေးရလက်ထက်ထဲကအစိုးရနဲ့နေနည်းဆက်ဆက်လုပ်ခဲ့တာဖြစ်ပေမဲ့တက်ရောက်နိုင်မှုကိုတော့ခံမှန်းရခက်တယ်လို့ဆိုပါတယ်ဒါပေမဲ့ကမ်ဆန်ကတော့ဒီပြည်တွင်းကုမ္ပဏီတွေပေါ်လဲနိုင်ငံတကာရေးယူတက်ရောက်မှုတဖြည်းဖြည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Max မြန်မာ CY ကုမ္ပဏီကတော့ဒီအစီရင်ခံစာထဲမှာဆွဆွဲထားသလိုဘင်္ဂလားဒေ့ရှ်နယ်စပ်တိုင်းကာရေးအတွက်ဝင်ရောက်ကူညီပေးခြင်းမရှိဘူးလို့အစီရင်ခံစာထုတ်ပြောထားပါတယ်။ပါမခစတိုင်ဘက်ကတော့မြန်မာတပ်မတော်အပြင်တခြားစစ်တပ်ကြီးစိုးခဲ့တဲ့နိုင်ငံတွေကတပ်မတော်အများစုကလည်းစစ်တပ်ရေးရှိအာဏာရှိတွေအတွက်စီဝိုင်းလုပ်ငန်းတွေကိုတမျိုးတစ်ပုံဆက်လက်ချုပ်ကန့်နေရှိပြီးမြန်မာကတော့ပိုချုပ်ကန့်မှုများပြီးတခြားကုမ္ပဏီတွေပေါ်တွဲလို့ဖို့အတွက်တင်းသွင်းဖိအားပေးနိုင်တဲ့အနေအထားတွေကိုလေ့လာဖို့လိုတယ်လို့ဆိုပါရခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလမ်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်တွေနဲ့အတူ
ဒီမဟုတ်မမှန်လောက်တဲ့ဆိုင်တွေတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရာအနေကအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့
စီးပွားရေးခန္ဓာတင်ဆက်တဲ့အခါမှာကြားရပါမယ်ရှင်။အခုတော့ရင်ဆုံးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။တရုတ်သွင်းကုမ္ပဏီတဲကဒေါ်လာ300ဘီလီယံတန်ဖိုးရှိကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ1ရက်နေ့ကစလို့သွင်းကုန်ကွန်ဆေးရခိုင်တို့အသစ်ထပ်မံစီးကျက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကချင်းချောက်ခဲ့ပြီးနောက်တရုတ်ယွမ်ငွေဈေးနှုန်းဟာ17နှစ်တာကာလအတွင်းအနှိမ့်ဆုံးဈေးနှုန်းအထိတင်းနှလာနေကကျဆင်းခဲ့ပါတယ်။တရုတ်ငွေကြေးတန်ဖိုးကျသွားတာကြောင့်ငွေကြေးဆိုင်ရာစစ်ပွဲတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေထွက်ပေါ်လာသလိုပဲအမေရိကန်နဲ့တင်းမာမှုပိုပြင်းထန်လာမယ်လို့သုံးသပ်သူတွေကပြောပါတယ်။ Joyce Howe ရဲ့သတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ဒေါ်လာကိုငွေလဲနှုန်းတရုတ်9ယွမ်အထိကျလာပြီဆိုရင်စိုးရိမ်စရာအဖြစ်သတိထားကြတာမှာအခုတော့ဒီထက်တောင်းမှဈေးကျနေပါတယ်။ဒါဆိုရင်2018ခုနှစ်ဧပြီလနောက်ပိုင်းအနှိမ့်ဆုံးဈေးနှုန်းလည်းဖြစ်ပါတယ်။ရွှေငွေတန်ဖိုးကျဆင်းတာကြောင့်တရုတ်ရဲ့ပို့ကုန်တွေဈေးသက်သာစေပြီးတရုတ်အစိုးရဘက်ကကုန်သွယ်ရေးမှာအသာစီးရ။ဒါပေမဲ့ပြည်ပပြိုင်ဘက်တွေကတော့အထိနာစေတယ်လို့အမေရိကန်အရာရှိတွေကအရင်တုန်းကတည်းကပြောဆိုခဲ့တာပါ။ရွှေငွေဈေးနှုန်းကျဆင်းမှုဟာဆိုရင်တရုတ်ဈေးကွက်ရဲ့အနှုတ်လက္ခဏာဆောင်တဲ့သဘောထားဖြစ်တယ်လို့ပီကင်းတက္ကသိုလ်ကစီးပွားရေးဆိုင်ရာတွဲဖက်ပါမောက်ခါလီယူရှိကီကပြောပါတယ
်။ဒီကမ္ဘာ့ကြီးကတော့အဆင်ကြီးတယ်လား
။ကုန်သွယ်ရေးစစ်ပွဲကတကြောပြန်ပေါ်ပေါက်လာတာကြောင့်တရုတ်ရဲ့ပို့ကုန်ရောသွင်းကုန်အပေါ်မှာပါရိုက်ခတ်မှုရှိမဲ့အပြင်အမေရိကန်ဒေါ်လာနဲ့တရုတ်ယွမ်ငွေလဲနှုန်းမှာလည်းအထက်အကျဖြစ်လာစေပါတယ်။ယွမ်ငွေကျဆင်းမှုနဲ့ကုန်သွယ်ရေးစစ်ပွဲကအပြန်အလှန်ဆက်နွယ်နေပြီးဈေးကွက်မှာလည်းစိုးရိမ်မှုတွေထွက်လာနေပါတယ်။
ရှင်းလာတဲ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မှာအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့ရှိနေချင်းတရုတ်ဘက်ကပိုပြီးလိုက်ရောလာရေးသမ္မတဒေါ်နယ်ထရန့်ကစစ်ဆက်ဆွေးနွေးရေးနီးပြူဟာရဲ့တစိတ်တပိုင်းအရာအခုလိုတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်မှုအသစ်ချမှတ်တာလို့သုံးသပ်သူတွေကယုံကြည်ကြပါတယ်ဒါကအလုပ်ဖြစ်မလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ထိုင်ဝမ်ကစီးပွားရေးသုတေသနအဖွဲ့ရဲ့သုတေသနမှူးဒါဆန်ချူကပြောပါတယ
်他们认为说拖时间的话其实美国内部的那个压力应该
တွင်းကုန်ခွန်ပြန်လန်ဒုက္ခနေတော့ကိုအချိန်ဆွဲထားနိုင်ရင်တရုတ်စီးပွားရေးပေါ်မိခွန်းနေရတဲ့အမေရိကန်ပြည်တွင်းလုပ်ငန်းတွေကတပ်ရာထရန့်ကိုသဘောထားပြောင်းဖို့ဖိအားပေးနိုင်တယ်လို့တရုတ်ဘက်ကယုံကြည်ထားပါတယ်တစ်ဖက်မှာလည်းဒီမိုကရက်ပါတီကဂျိုးဘိုက်ဒန်တို့လိုကိုယ်စားလှယ်လောင်းတွေပို့ပြီးလူကြိုက်များလာမယ်လို့တရုတ်ကမျှော်လင့်ပါတယ်ဒီလိုဖြစ်လာရင်သမ္မတထရန့်ဘက်ကလည်းဒီမိုကရက်ပါတီကိုပြန်ပြီးအာရုံစိုက်ထိန်းချုပ်ဖို့အတွက်ကုန်သွယ်ရေးစစ်ပွဲမြန်မြန်အဆုံးသတ်ဖို့ကြိုးစားလာနေပါတယ်
။တရုတ်အနေနဲ့ကတော့ကြမ်းရှိနေသေးတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိအမေရိကန်တို့အစ်စ်မြင့်နည်းပညာသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုရင်သူ့စီးပွားရေးကိုစိုးစိုးရွားရွားအထိနာစေမှာကြောင့်တန်ပြန်ပြီးအခွန်တိုးကောက်ဖို့တော့အလားအလာသိမ့်မရှိဘူးလို့လည်းသူတေသနာမှူးချူးကပြောပါတယ်။အမေရိကန်ငွေစုလက်မှတ်တွေထုတ်ရောင်းရင်လဲတရုတ်ရဲ့ကြိုးဝှမှုကိုပဲအထိနာစီမှာကြောင့်ဒေါ်လာ1 trillion တန်ဖိုးရှိအမေရိကန်ငွေစုလက်မှတ်တွေကိုတရုတ်ဘက်ကရောင်းပြမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါ့အပြင်တရုတ်ပြည်တွင်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းတင်းကျပ်မဲ့အနေအထားမရှိသလိုဒီလိုလုပ်ရင်တော့သမ္မတထရန့်စိတ်ကြအခြေအနေမျိုးဖြစ်သွားစေနိုင်ပြီးရလတ်ကတော့တရုတ်အခြေစိုက်အမေရိကန်လုပ်ငန်းတွေထာနေပြန်သွားတာမျိုးသာဖြစ်သွားနိုင်တယ်လို့လဲချူးကပြောပါတယ်။တရုတ်အတွက်လုတ်စရာကတော့ပို့ကုန်အပေါ်မှီခိုရတဲ့စီးပွားရေးကိုရှော့ချပြီးပြည်တွင်းဝယ်လိုအားကိုတိုးမြှင့်ဖို့ဖြစ်တယ်။နောက်အမေရိကန်ကိုရှင်ပြိုင်ဘက်အဖြစ်နဲ့ဒေတာရင်းအလုံးစုံစီးပွားရေးမိဖက်တရက်ထူထောင်ပြီးအမေရိကန်ရဲ့မဟာမိတ်မဟုတ်သူတွေရဲ့ထောက်ခံမှုရရေးကြိုးပမ်းဖို့ဖြစ်တယ်လို့လဲသူတေသနာမှုကသုံးသပ်ပြောဆိုပါတယ်ရှင်။ တော့ကပ္ပသတင်းမီဒီယာတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်ဒေါ်လှလတန်းကောက်နှုတ်တင်ပြထားပါတယ
်မြန်မာစစ်တပ်ကိုလက်နက်တပ်ဆင်ပေးခဲ့တဲ့အတွက်ကုလသမဂ္ဂစီရင်ခံစာမှာထောက်ပြဝေဖန်ခြင်းခံခဲ့ရတဲ့ခုနှစ်နိုင်ငံနဲ့အစ္စရေးလပါဝင်တဲ့ဆိုတဲ့ခေါင်းကြီးနဲ့ဧတာခဲ့တဲ့ The Times of Israel သတင်းစာကနေကောက်နှုတ်တင်ပြလို့ပါတယ်2016ကစလို့ရိုဟင်ဂျာတွေပေါ်နှိမ်နှင်းမှုကြီးအပြီးမြန်မာစစ်တပ်ကိုအစ္စရေးအပါအဝင်နိုင်ငံပေါင်း9နိုင်ငံရှိအနည်းဆုံးကုမ္ပဏီပေါင်း15ခုကနေလက်နက်ပစ္စည်းတွေရောင်းချခဲ့တာတွေ့ရတယ်လို့လင်းလာနေထုတ်ကုလသမဂ္ဂစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းအစချီရေးသားထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့အကြမ်းဖက်နှိမ်နှင်းရေးလှုပ်ရှားမှုတွေဟာ2016ကစတင်ခဲ့တာဖြစ်ပြီးရိုဟင်ဂျာ9သိန်းအင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေခဲ့ရတဲ့အပြင်ဒီဖြစ်ရပ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေက genocide လို့အမည်တက်ခဲ့တာလည်းဖြစ်ပါတယ်မြန်မာစစ်တပ်ဟာနိုင်ငံတွင်တိတ်ကိုအင်အားကြီးတဲ့စီးပွားရေး empire ကြီးကိုထိန်းချုပ်ရမှာကဘာလက်ခီးသွားဘန်လုံငန်းကြောက်စိမ့်နဲ့ဗတိမားတပ်တူတွင်လုပ်ငန်းဆောက်လုပ်ရေးတဘာဝတန်ဝေးဆေးဝါးအဖျော်ယမကာအင်ချမ်းမီအယောင်ဝယ်ပြင်တခြားလုပ်ငန်းတွေလည်းပါဝင်တဲ့ကော်မတီပေါင်း140လို့ကိုထိန်းချုပ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအရစစ်တပ်ဟာအစိုးရလက်အောက်မှာမရှိတဲ့အတွက်ဒီစီးပွားရေးလုပ်ငန်းတွေကနေနိုင်ငံပိုင်ဘတ်ဂျက်ကိုအားကိုးဖို့မလိုဘဲစစ်တပ်ကငွေကြေးအသုံးပြုနေတာဖြစ်ပါတယ်ဒါကြောင့်ကုလသမဂ္ဂရဲ့စီရင်ခံစာမှာတတိပေးထားတာကမြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့ထိရောက်တဲ့စောင့်ကြည့်မှုမခံရတဲ့ဒီအနေအထားမှာမြန်မာစစ်တပ်ကိုလူအခွင့်အရေးချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်မှုတွေကနေအရေးယူခံရခြင်းမရှိဘဲကင်းလွန်ခွင့်ပေးရရောက်နေတယ်လို့အင်ဒိုနီးရှားလူအခွင့်အရေးရှင်တွေလည်းဖြစ်အစိုးရရှိနေချုပ်ဟောင်းလည်းဖြစ်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကထောက်ပြထားတယ်လို့ဖော်ပြထားပါတယ်2019ရိုဟင်ဂျာပြည်ပကစတင်ချိန်ကစလို့မြန်မာစစ်တပ်နဲ့လက်နက်အယောင်ဝယ်လုပ်ခဲ့တဲ့ခုနှစ်နိုင်ငံကရုရှားတရုတ်မြောက်ကိုရီးယားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံတို့ဖြစ်ကြတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်နိုင်ငံပိုင်အစ္စရေး Aerospace ကုန်ထုတ်လုပ်ငန်းက Super Dover MK3 အမျိုးအစားအမြန်တိုက်ရည်ရင်တွေကိုမြန်မာရေတပ်ကိုရောင်းချဖို့သဘောတူခဲ့ပြီး2019ဧပြီလကနှစ်စီးပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်2016အောက်တိုဘာလကလည်းအစ္စရေးစစ်တပ်နဲ့ရဲဘက်ဆိုင်ရာပစ္စည်းနဲ့လက်ကျင်ရေးတင်နှံကြောင်းကမြန်မာစစ်တပ်ရဲ့အထူးစစ်ဆင်ရေးမှာအစ္စရေးကလက်ကျင်တင်နှံပေးနေတဲ့ပုံတွေကိုလည်းသူ့ရဲ့ website မှာဖော်ပြထားတယ်လို့ဆိုပါတယ်။ဒါပေမဲ့အစ္စရေးကတော့ဒီနိုင်ငံတွေနဲ့အဆိုးဆုံးမဟုတ်ဘဲအဆိုးဆုံးကတော့တရုတ်၊မြောက်ကိုရီးယား၊အိန္ဒိယ၊ရုရှားနဲ့ယူကရိန်းတို့ကတော့လက်နက်တွေရောင်းချပေးကြတာဖြစ်ပြီးအစ္စရေးဆူရပိုင်းကုန်ထုတ်လုပ်ငန်းကတော့စီရီယန်နှစ်ဆင့်ကို2019ကပေးပို့ခဲ့ပြီးအဲ့ဒီနှစ်စောစောပိုင်းကဣဇရီအထက်တရားရုံးရဲ့အမိန့်အရမြန်မာကိုစစ်လက်နဲ့ရောင်းချခြင်းပြိပင်ခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းငါးနိုင်ငံတို့ဖြစ်ကြတဲ့ဣဇရီ၊ရုရှား၊တရုတ်၊ယူကရိန်းနဲ့မြောက်ကိုရီးယားတို့ဟာမြန်မာစစ်တပ်ရဲ့အတိတ်ကလူရတွေကိုအခြေခံပြီးနိုင်ငံတကာလူအခွင့်အရေးတွေချိုးဖောက်ရာရောက်တဲ့ပြစ်မှုတွေကိုကျူးလွန်ရမှာသူတို့ရှိကဝယ်ယူတဲ့လက်နက်တွေကိုအသုံးပြုလိမ့်မယ်လို့တိထားရဲ့နဲ့လက်နက်တွေရောင်းချမှုကိုရပ်တန့်ဖို့မလုပ်ခဲ့ကြဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။ဒေါ်လာလတ်တန်အစီအစဉ်တင်ဆက်ထားပါတယ်။
ဒီနေ့မြန်မာပြည်တင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ်
။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ အာကီလစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှနေပြင်းပြတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနည်းပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အတိအပရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူတွေအသိမသိကြတဲ့လူတူရဲ့ပြောညာခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့အဖတ်စဉ်ခဏတွေကိုတင်ပြပေးမှာပါ။မြန်မာလူထုနဲ့တွင်တွင်ကျကျပတ်သက်နေတဲ့ရွှေတဲ့ရဝယ်စည်းကွက်မှာအရင်အသွေးအချိန်တွေပိုင်းစီမျက်စိကန်သတ်မှတ်ချက်တွေလေ့ဟင်းနေတာကြောင့်စိုးရိမ်ရတဲ့အနေအထားရှိနေပြီလို့မန္တလေးအခြေစိုက်ရွှေဆိုင်လုပ်ငန်းရှင်ကိုကျော်နိုင်ဝင်းကပြောပါတယ်။မူဆယ်မှာအလုတ်သွားလှုပ်ရင်ငွေစုတဲ့အနေနဲ့ရွှေတဲ့ဝယ်ခဲ့သူကကိုကျော်နိုင်ဝင်းရဲ့ဆိုင်ကိုလာရောက်တာမှာအတုဖြစ်နေတာကိုတွေ့ခဲ့ရပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါ။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာနားဆင်ကြည့်ကြပါအောင်ရှင်။
လုတ်သွားလုတ်လိုက်ဒီလိုဝါးတွေပေါ့ကြာပန်းလုတ်လုတ်တဲ့လူတွေများတယ်ဒီတို့ဟိုပေးဟိုလုတ်သွားလုတ်ကျန်းလုတ်တဲ့လူတွေဆိုတော့မူဆယ်နဲ့ဇက်ပါတွေဘာတွေမှာပေးရန်လုတ်တာတွေပေါ့အဲ့လိုမျိုးသွားလုတ်ရင်းနဲ့သူတို့ရတဲ့ဒီလုတ်လက်ခံနဲ့အဲ့လိုမျိုးဝဲဝဲလာကြတာပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးဘလို့ဖြစ်သွားပါလဲ
သူတို့ပြန်သွားပြီးအဲ့ဘက်မှာရောင်းမှအဲ့လိုပဲရမှာပေါ့ကျွန်တော်ကတော့လက်မခံနိုင်ဘူး
ရွှေရဲ့အရင်အသွေးအမကန်ချက်နဲ့ပတ်သက်ပြီးတော့ဘလူးများထိန်းထားပါသလဲရှင်ဒီရွှေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ကိုတက်တက်ဘေးကနေပြီးတော့ quality control လုပ်တဲ့ဟာမျိုးကတော့လက်ရှိအခြေအနေကြီးတော့မရှိဘူးကိုနာမည်နဲ့ကိုတိဆောက်ပြီးတော့လုပ်ကြရတာပေါ့
ဟိုရွှေလုပ်ငန်းရှင်အသင်းတို့ဘာလို့ဘက်ကရောဒီရွှေ quality နဲ့ပတ်သက်ပြီးတော့သတ်မှတ်ထားချက်တွေများရှိပါသလားရှင်
သူကအဲ့လိုမျိုးမရှိသေးဘူးဗျ
ဒီရွှေနဲ့ပတ်သက်ပြီးတော့ quality control လုပ်တင်တယ်လို့ထင်ပါသလားရှင်
ဟိုချွေနဲ့ပတ်သက်ပြီးတော့ quality control ကလုတ်ကိုလုတ်တင်တယ်ဘာလို့ဆိုတော့တနိုင်ငံလုံးနဲ့တက်ဆိုင်တာလူတန်းစားအားလုံးနဲ့တက်ဆိုင်တာအထူးအဖြစ်ဟိုကျွန်တော်ဟိုဒီအခြေခံလူတန်းစားတွေအတွက်ကဟိုသူတို့အတွက်ဟိုရှိတော့တစားမရှိတော့ဝမ်းစာဆိုပြီးဝယ်စုဆောင်းကြတာပေါ့နော်အဲ့လိုစုဆောင်းတဲ့အခါမှာဒီနင့်နာမှုမရှိဖို့အတွက်သူတို့တွေဝယ်ယူတဲ့အပိုင်းမှာနင့်နာမှုမရှိဖို့အတွက်ဒီချွေနဲ့ပတ်သက်ရဲ့အလေးချိန်ရောရေသွေးရောကျွန်တော်တို့ခုနလိုအရောတွေလက်ခကအစဟိုတက်နိုင်တလောက်ပေါ့လေဟို quality control လုပ်ဖို့ကောင်းတယ
်ဒီဆိုင်ကရောင်းလိုက်တဲ့ဟာကိုဒီဆိုင်မှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမှတ်ခံချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့ရည်အသွေးတို့နဲ့ပတ်သက်ပြီးတော့ဟိုပြဿနာရှိတဲ့အနေအထားရှိရယ်เนาะတခြားဆိုင်တွေကိုသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရလားရှင
်ရွှေအပိုင်းမှာတော့ရွှေသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်တယ်ဗျရွှေပိုင်းရွှေတုံးမှာတော့ကျွန်တော်တို့ကဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတုံးတဲ့ရွှေဆန်အကယ်ဒမီရှိတယ်အကယ်ဒမီရွှေပိုင်းဆိုရင်ဟိုတနိုင်ငံလုံးဟိုအကြောင်းဝယ်လုပ်လို့ရတယ်ဒီရွှေပိုင်းမှာတော့ရတယ်အထက်မှာတော့ခုနကျွန်တော်တို့ပြောသလိုပဲဟိုသူ့ယူတဲ့ရောတဲ့လက်ခဏာလည်းမတူတာလည်းရှိတယ်သူ့ရဲ့အရေးသွေးပိုင်းမှာလည်းဘလို့တဆိုင်နဲ့တဆိုင်ဟို Sam Lemacy, quality control Lemacy, the other. A Tamaro, do sign it, do sign out, go sign my young webs tomorrow. Malu, let's see tomorrow. Okay.
Get me shoe by no baro jarro, chamare, to be, who jinny young namu cool in a women temare. Srotti, lello less hardy in it, who kuna go, Georgie, be the lube, machine ones are she does us, where a kayak or party the retire Malaysian.
Bramaro, ye do be in two yodel, yodel laca, blue you delay.
ແນ່ປຽນແຫມໂຫປຽນໄວ້ແດ່ຄາມາໂຕປະລູປະລູປຽນໄວ້ມາແລ້ວຕະຊົ່ວຈະတော့ໂຫຢາກາຍນູ້ແນ່ປຽນໄວ້ລະຊິແດ່ປောက်ຊີ້ແນ່ປຽນໄວ້ລະຊິແດ່ອັນຫັ້ນດີໂຫຕີຖ້າລະຕີປີ້ມາໄວ້ລະອາກອງຊົງແມ່ເພຍດີຊ່ວຍສຣາກະໂຫຕໍ່ຕໍ່ຕະມູ້ຈີ້ແດ່ປິດສີຕະຄູບາດີປິດສີ້ນີ້ນະປັດຕັດປີ້ລະໂຫອຕຸບໍ່ເລົ່າອໍນໍຄວາລິຕີບໍ່ນໍອີ້ໂຕບໍ လိမ့်နာပါဆိုတော့အစိုးရဘက်ကရောဒါကိုဒီလုပ်ငန်းကြီးအပေါ်မှာဟိုစီကံတတ်မှတ်ချက်တွေချထားတာမျိုးရှိပါသလားရွှေဆိုင်နေအနေနဲ့လိုက်နာရမယ်စီကံ
မရှိသေးဘူးခမရလက်ရှိချိန်လေးတော့လုံးဝမရှိသေးဘူးဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ခုနကဟိုမူဆယ်ကရွှေရောင်းလိုက်တဲ့ကိစ္စဟိုကိုပြန်ပြောရရင်ဒါလိမ့်နာပါပဲအဲ့တော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ရောတိုင်လို့ပြုလို့ရောမရဘူးလားရှင
်ခုနကကျွန်တော်ပြောသလိုပေါ့ဟိုခုနလောက်လာတယ်ဆိုတဲ့လူကလည်းအဲဟိုဘယ်လိုပြောမလဲဆိုတော့စင်ရတာဒီနည်းနည်းအတိညာဘုဒ္ဓနဲ့ပတ်သက်ရင်အားနေတဲ့လူတွေလောက်ကြတာများတယ်အဲ့လိုရှိဟိုလောက်ကြတဲ့ဟာလေဟိုသူနားမလည်လို့အဲ့လိုလောက်ပြခဲ့တာများတော့သူတို့အနေနဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုဒါလိမ့်လည်မှုတော့မြောက်တယ်အဲဒါပြီးမှရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုမလွယ်ကူဘူးသူ့ရဲ့အမောင်းလေးနဲ့ဟောသူတို့အနေနဲ့သွားဖို့ဟိုသွားရဖို့လည်းမလွယ်ဘူးအော်အဲ့လိုအချိန်မှာကျွန်တော်တို့သူနောက်တစ်ခုကျွန်တော်ထပ်ပြီးပြောချင်တာခုနကျွန်တော်ပြောသလိုပဲရွှေအတင်းကအဲ့လိုမျိုးဟိုစွေဆိုင်ဒီဘက်ကရောဝယ်ယူစီဒီဘက်ကရောနင်းနာမှုရှိလာရင်ကျွန်တော်တို့အတင်းကိုလာပြီးတော့တိုင်မားဆိုတဲ့ဟာမျိုးဟိုဖွင့်ထားတဲ့အတိပေးထားတဲ့
ဟိုအည်သွေးပိုင်းမှာလည်းထင်းချုံမှုမရှိဘူးအစိုးရဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့ရွှေဆိုင်ဒီလိုက်နာအမဲ့ကိုစီမင်းစီကနဲ့ပတ်သက်ပြီးတော့ဟိုတတ်တတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလစ်ဟာမှုကြီးကြောင့်တချို့တချို့ဟာဒီရွှေဝဲသူတွေအပေါ်မှာခေါင်းပုံဖြတ်နေတဲ့အနေအထားမျိုးများကြဲကြဲပြန့်ပြန့်ဖြစ်နေပါသလား
အော်ဖြစ်နေတာပေါ့ဖြစ်တာကြဲကြဲပြန့်ပြန့်ကိုဖြစ်နေတယ်ခုနလိုကျွန်တော်ပြောတယ်အခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တင်ဘူးဆိုပြီးကျွန်တော်ရွှေဥက္ခရာတွေရောဟိုကျွန်တော်ရွှေအတင်းဒုဥက္ခရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေရောကိုယ်တွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောလိုက်ရင်ဒီဟာလေးပို့ကတော်တော်လေးပေါက်သွားတယ်ပေါက်ကပေါက်သွားတဲ့အချိန်ကျမှဒီလိုဆိုင်တွေကအများကြီးရှိမှန်းအောက်ကဟာဒီဆိုင်တွေကအများကြီးပဲဒီလိုတွေကပေါက်တာဘယ်မှသူလဲဘယ်လိုဟိုဥမာရန်ကုန်မြို့ကြီးလို့မြို့ကြီးတွေမှာတော့ဒီလိုဆိုင်တွေကရှိနေတယ်အဲ့လိုမြို့ရှိနေတော့ဟိုပြောရမယ်ဆိုရင်တော့ချောက်ဆရာကောင်းလာတာပေါ့ချောက်ဆရာကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်အနေအတွက်လည်းမကောင်းဘူးအဲဒီမဟုတ်မမှန်လောက်တဲ့ဆိုင်တွေတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရအနေကအဲဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်내ဆိုင်တွေအတွက်မှလည်းအဲထိခိုက်တယ်အခုနောက်ပိုင်းမှာဘလောက်ထိဖြစ်လာတော့ရွှေအထည်နဲ့ပတ်ပြီး10ဦးမှရွှေတယ်ရောစိတ်ရွှေရတနာအကုန်လုံးပေါ့10ဦးမှ9ဦးကနားမလဲไอ้กูอ่ะน้ําไม่เลยด้วยดีกองอ่ะวินပြီးတော့လှုပ်ซ้าလို့ကောင်းတယ်ဆိုပြီးတော့ဖြက်လန်းကနေအခုဝင်လာတဲ့ဟာတွေကအများကြီးပဲငွေထုတ်ပိုက်ပြီးတော့အများကြီးပဲဘာမှကိုထိန်းချုပ်ထားမှုကမရှိဘူးဗျာဟိုအစိုးရဥမာလဲလိုင်စင်တင်ပြီးတော့ခွင့်ပြုချက်ဆောင်ရတဲ့အားလည်းမရှိဘူးရွှေအတင်းမှာလဲခွင့်ပြုချက်ဆောင်ရတာမရှိဘူးအဲဆိုတော့ငွေထုတ်ကင်ပြီးတော့ဘတ်ဆိုပြီးတော့ကောက်လာဖို့ ਨੇ ကြိုက်တဲ့ရွှေရည်တွေနဲ့ရောင်းတယ်အဲကြိုက်တဲ့နီးမျိုးစုံပေါ့နော်ခုခေတ်ကတော့ကန်ဆန်ဘယ်ရီနဲ့မျိုးဆွဲတယ်မျိုးစုံနေမျိုးဆွဲတယ်မျိုးဆွဲပြီးတော့ရောင်းတယ်တချို့ဆိုရင်3 4 5လတစ်နှစ်လောက်လှုပ်စားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့မှာဘယ်သူမှအကာအကွယ်မပေးနိုင်ဘူးအဲ့တော့နင့်လာတာပြည်သူတွေပဲ
ခုကတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ကိုအောင်နဲ့အတူမတ်စုမွန်ကအကူအညီတင်ဆက်ထားပါတယ်
ဒရင်ပိုင်ရဲ့တိတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့စတက်ဖန်ဝါစနီယက်အကြောင်းနဲ့ဆက်လိုက်ရအောင်ပါ။ဒ
1950ခုနှစ်ဩဂုတ်လ17ရက်နေ့မှာဆန်ဟိုဆေကယ်လီဖိုးနီးယားပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple ကွန်ပျူတာကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုံမွေ
ဟုတ်ပါတယ် Wasnit App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်13နှစ်အရွယ်မှာကျောင်းက Electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာSteve Jobs နဲ့ယင်းနှစ်ကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနေဖြစ်လာပါဗျ
။ဒါနဲ့မဆုမွန်ရေဟိုရုံကတော့ကွန်ပျူတာဆိုတာရုံကန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါ။အခုကျွန်တော်တို့ပုံမော်တင်သုံးလို့ရတဲ့အစင်းမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
။ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံလဲသုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak App ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါအဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 computer နဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 computer တွေပဲဖြစ်ပါတယ် Apple 2 computer ကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပ
ါ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြိုကြောင့်မှစတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှယ်ရှင်တဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရရှိနေသူဖြစ်ပါတယ်ဒါပေမဲ့သူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေရှိပါတယ်။1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေယာဉ်ကွင်းတကွင်းကနေပြန်အတက်လေယာဉ်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရကဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မေ့သွားပါတယ
်။နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့ဝါစနီအက်တို့ရဲ့တကိုယ်ရေးသုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Kringley ကပြောပါတယ
်။အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလေးဖြစ်ပါတယ
် Freedom, 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 freedom. Sometimes I feel like a motherless child.
Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့Jimi Hendrix, The Grateful Dead, John Sebastian, The Who, now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမွေးရဆေးဝါးအလွန်ကျွမ်းသုံးနာကြောင့်ကွယ်လွန်သွားပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဦးဆုံးစတင်ဖျော်ဖြေခဲ့သူပ
ါ Freedom, freedom.
မဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခန်းမလုံလောက်တာအစာအစာတွေမလုံလောက်တဲ့ဂျားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေကွင်းပိုင်ရှင် Max Yeska ကဒီကိုလာခဲ့ကြတဲ့သူလူငယ်5သိန်းဟာ ဒီနေရာမှာစုံစည်းပြီးတော့သုံးရက်ကြာဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတတ်သိပြပြီးဖြစ်ပါတယ်လို့ပြောပါတယ
်အခုတစ်ခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမာတူးမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်တင်မောင်းအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်တင်မောင်း SS Anson ဟာ62ကီလိုမီတာအရှည်ရှိတဲ့ကနဲလ်တူးမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပိုင်းနိုင်ငံဖြစ်တဲ့ပနမားကဒီတူးမြောင်းဟာအက်တလန်တိတ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးကအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ်
။ဟုတ်ပါတယ်။နည်းပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ချင်းကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုံသမားစခန်းတွေအတွင်ကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနဲလ်တူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်
။အခုနောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြေနေရာတွေစစ်သည်မော်တွေတောင်ငှားကြတယ်ဆိုတဲ့အကြောင်းမှာ1940ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရမ်းခဲ့ပါတယ်။အတုံးလှဲ့အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့ Atlantic သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီ Atlantic သမုဒ္ဒရာတွေကတခြားရှစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ
်ဟုတ်ပါတယ်ရှင်အန်ဂိုလာအမေရိကန်ချီးငှားခြင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ဂျာကပဲရက်တီနိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်ရှင
်တိုက်ဆက်စပီနဲ့အယ်ပါဆိုနဲ့အိုဟိုင်းယိုပြည်နဲ့ဒေတန်မြို့တွေမှာစနေနေ့က73နိုင်တာချပြီးတော့ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း30ယောက်တဲ့မင်းနဲ့တေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တဲ့နောက်မှာအမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေစုလိုက်ပြုံနဲ့ပြစ်ခတ်တပ်ဖြတ်ခံရတဲ့အခြေအနေတွေချက်ချင်းတုံ့ပြန်ကင်တွယ်ဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကအလေးအနက်ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာငွေကြေးကစားနေတယ်လို့ဆွဆွဲလိုက်ပါတယ်။တရုတ်နိုင်ငံနေနဲ့နှစ်ပေါင်း17နှစ်အတွင်းပထမဆုံးအနေနဲ့ယွမ်ငွေကိုအမေရိကန်ငွေနဲ့ရှင်လိုက်ရင်နိုင်ငံရေးရထိလွယ်ရှလွယ်တဲ့အဆင့်ထိကျသွားအောင်လုပ်ခဲ့ပြီးမှအခုလိုသမ္မတထရမ့်ကဆွဆွဲလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့နဲ့မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတရားစင်လောက်ဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ဖို့အတွက်အားပေးရရောက်နေနိုင်တဲ့အတွက်သူတို့နဲ့ဆက်သွယ်မှုဖြတ်တောက်ဖို့အချက်အလက်ရှာဖွေကနိုင်ငံတကာတိုက်ဝန်ကိုတိုက်တွန်းလိုက်တာပါမြောက်ကိုရီးယားနိုင်ငံကနောက်ထပ်မစ်ဆိုင်းဒုံးတွဲတွဲကိုပြစ်လွတ်လိုက်ပြီးတော့အမေရိကန်ကိုရီးယားပူးတွဲစီလက်ကျင်ပေါ်မှာဝေဖန်ပြစ်တင်လိုက်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Crash Fan ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71.25 MHz ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်တောင်းပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.